လာမယ့်ရက်တွေအတွင်းထုတ်ပြန်နိုင်ဖို့ရှိတဲ့အမေရိကန်ပြည်ထောင်စုကိုပြည်ဝင်ခွင့်ကန့်တတ်တဲ့သမ္မတရဲ့အမိန့်ကိုပြန်လည်ပြင်ဆင်နေစဉ်အတွင်းသမ္မတဒေါ်နယ်ထရန့်အနေနဲ့သူကနဦးထုတ်ပြန်တဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်တဲ့အမိန့်ကိုဆက်လက်ခုခံကာကွယ်သွားနိုင်တဲ့အကြောင်းဒုသမ္မတမိုက်ပန့်စ်ကဖူထိုးနေ့က CBS ရုပ်သံနဲ့ This Morning အစီအစဉ်မှာပြောကြားခဲ့ပါတယ်။အီရတ်၊အီရန်၊လီဘီးယား၊ဆိုမာလီးယား၊ဆူဒန်၊စီးရီးယားနဲ့ယီမန်နိုင်ငံတွေကလူတွေကိုယာယီအမေရိကန်ကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်တဲ့သမ္မတထရန့်အစိုးရအနေနဲ့ဇန်နဝါရီလ29ရက်နေ့ကထုတ်ပြန်ချက်ကိုပြည်ထောင်စုတရားရုံးကဟန်တာခဲ့ကြတာဖြစ်ပါတယ်။အဲ့ဒီကန့်သတ်မှုတွေမှာအမေရိကန်ကိုလာရောက်ခြေချတဲ့ဒုက္ခသည်များအစီအစဉ်လဲပါဝင်တာဖြစ်ပါတယ်။ဒီအမိန့်ပေါ်အမေရိကန်တရားရုံးတွေမှာအမှုပေါင်း100ကျော်တင်သွင်းကြတာရှိပေမယ့်အနောက်မြောက်ပိုင်းဝါရှင်တန်ပြည်နယ်ကပြည်ထောင်စုအယူခံတရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်ဒီပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုဆိုင်းငံ့ခြင်းခံခဲ့ရတာဖြစ်ပါတယ်။ကနဦးအမေအရ Green Card လို့ခေါ်တဲ့အမေရိကန်မှာအများအားနေထိုင်ခွင့်ကပ်ပြားတွေကင်ဆောင်ထားသူတွေအပါအဝင်ခီးတဲ့အများပြားဟာအမေရိကန်နိုင်ငံအတွင်းဝင်ရောက်ခွင့်ယာယီတားဆီးခြင်းခံခဲ့ရတဲ့အတွက်အခြေအနေတွေကမောက်ကမဖြစ်ခဲ့ရပါတယ်။